လူများပြားတယောက်ခဲ့တဲ့နယူးယောက်စီးတီးမဲဆွယ်ဘွဲမှာထဲလူတော်မန်အဲလစ်ဘက်ဝါရန်ကသူသာသမရဖြစ်ရင်နိုင်ငံရေးချဆောင်မှုကိုနှိမ်နင်းသွားမယ်လို့ခိုင်မာပြောသွားပါတယ
်ချဆောင်မှုတွေကကျမတို့စီးပွားရေးကိုဖျက်ဆီးထားတယ်လို့ကျမတို့ဒီမိုကရေစီကိုလည်းဖျက်ဆီးနေတာပါဘာတွေပျက်စီးနေတယ်ဆိုတာကျမသိတယ်လေပြင်ဆင်ဖို့အစီအစဉ်ရှိပါတယ်ဒါကြောင့်ကျမသမရရွေးကောက်ပွဲကိုဝင်ပြိုင်နာပေါ့ရှင
်လူလူစစ်တမ်းတွေမှာမစ္စဆွယ်ရန်ပေါ်ထောက်ခံမှုတိုးလာတာလာတော့ကြလာပြီဖြစ်ပြီးထည့်ရောက်နေတဲ့ဒုသမတဟောင်းဂျိုးဘိုင်ဒန်ကိုအဓိကစိန်ခေါ်သူဖြစ်လာနေတာပ
ါဒေါ်နယ်ထရမ့်ဘသူဆိုတာလူတိုင်းသိပါတယ်သူ့ကိုထောက်ခံတဲ့သူတွေတောင်သိပါတယ်ထင်အောင်ဝိုးတော်မဖြစ်ကြပါဘူးဒါပေမဲ့ကျွန်တော်တို့ဘသူတွေဆိုတာသူတို့သိအောင်လုပ်ရပါလိမ့်မယ
်ဒီကနေ့သတင်းဘက်ကဟျူစတန်မှာလုပ်တဲ့စကားစီထိုးပွဲပြီးကိုယ်စားလှယ်လောင်းတွေမဲဆွယ်ပွဲပြန်လုပ်နေကြပါပြီအဲဒီစကားစီထိုးပွဲတွင်နူးဂျာစီထက်လက်တော်မတ်ကိုရီဘူကာကသူတို့တွေတယောက်ပေါ်တယောက်ထိုးနှက်တိုက်ခိုက်တာရှော့ချဖို့တိုက်တွန်းသွားပါတယ်
ဒေါ်နယ်ထရမ့်ကိုတက်တန်းတစ်ခုတည်းသမရဖြစ်အောင်လုပ်ဖို့အခွင့်အရေးတစ်ခုပဲရှိပါတယ်။တယောက်ပေါ်တယောက်ကျွန်တော်တို့ပြောတာတယောက်ကိုတယောက်ပြစ်တင်ရှုတ်ချတာတွေကြောင့်ဒီအခွင့်အရေးကိုလက်လော့မခံနိုင်ပါဘူး
။စကားစီတို့ဘက်သုံးဘွဲပြီးဘိုင်ဒန်၊ဝါရန်နဲ့ဆန်ဒါစ်တို့ဟာဒီမိုကရက်တစ်ပြိုင်ဘက်တွေထဲမှာထိတ်ကပြေးနေစေပါ။သမရထရမ့်ကိုနောက်နေ့ရွေးကောက်ပွဲမှာအနိုင်ယူနိုင်ဖို့သူဟာအားကောင်းဆုံးသူဖြစ်တယ်ဆိုတဲ့ပြောဆိုချက်ကမစ္စတာဘိုင်ဒန်အတွက်ဆက်ပြီးအလုပ်ဖြစ်နေတယ်လို့လေလာသူလယ်ရီဆာဘတ်တို့က Skype အင်တာဗျူးအတွင်းပြောပါဗျ။
ယာယီရွေးချယ်ချက်တစ်ခုသူတို့ရှိထားတာမှာအကြောင်းပြချက်တစ်ခုရှိပါတယ်ဒီမိုကရက်သမ္မတလောင်းရွေးချယ်တဲ့လုပ်ငန်းစဉ်တစ်ခုလုံးကိုရှင်းလင်းအောင်လုပ်ထားပြီးမေကွန်းတစ်ခုလည်းထွက်အောင်လုပ်ထားပါတယ်သမ္မတဒေါ်နယ်ထရမ့်ကိုဘယ်သူအနိုင်ယူနိုင်မလဲဆိုတာပါပဲဒါကိုပဲသူတို့အလေးထားပါတယ
်လက်ရှိမှာဒုတိယနေရာအတွက်ဝါရန်နဲ့ဆန်ဒါစ်တို့အကြိတ်နဲ့ပြိုင်နေရပေမဲ့မကြာသေးခင်ကကောက်ယူတဲ့လူထုစစ်တမ်းတွေမှာဝါရန်ကပုံမှန်တက်လာနေတယ်လို့လိလာသူတွေကပြောပါတယ်ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းတို့ရဲ့နောက်တစ်ကြိမ်စကားစစ်ထိုးပွဲကိုတော့နောက်လာကြရင်အိုဟိုင်းယိုးပြည်နယ်မှာလုပ်ဖို့စီစဉ်ထားပါတယ်ခင်ဗျာ။